အနောက်နိုင်ငံတွေကထိတ်တန်းသံတမန်တွေဟာအရှိလေပိုင်းပြဿနာအရေးဆွေးနွေးဖို့ပဲရစ်မှာဒီနေ့တွေ့ဆုံကြပါပြီ။ဂါဇာဒေသအပြစ်ခတ်ရေးစိတ်သဘောတူညီမှုရဖို့နဲ့ဣသရေလလေဗနွန်နယ်စပ်တင်းမာမှုတွေကနေပဋိပက္ခတွေအပေါ်ကြီးမထွာလာအောင်ကာကွယ်တဲ့အနေနဲ့ဆွေးနွေးကြမှာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ဟာဂါဇာအပြစ်ရရေးဘလို့ရှေ့ဆက်ဆောင်ရွက်မလဲဆိုတာကိုအီဂျစ်နိုင်ငံမှာဆွေးနွေးပြီးတဲ့နောက်ဗြိတိန်ပြည်ထောင်စုဂျာမနီနဲ့အီတလီနိုင်ငံခြားရေးဝန်ကြီးတွေနဲ့ဆွေးနွေးမှာဖြစ်ပါတယ်။ပြည်ခဲ့တဲ့တလာခွဲအတွင်းအပြစ်ခတ်ရေးစိတ်သဘောတူညီချက်နဲ့ပတ်သက်ပြီးတိုးတက်မှုရှိခဲ့ပေမဲ့သဘောတူညီချက်ရနိုင်ဖို့အတွက်နိုင်ငံရေးအရဆန္ဒရှိတယ်ဆိုတာကိုဣသရေလနဲ့ဟမတ်စ်နှစ်ဖက်လုံးကအခုချိန်မှာပြသရမှာဖြစ်တယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဘလင်ကန်ကပြောပါတယ်။သဘောတူညီချက်ထဲမှာအပိုက်18ပိုက်ပါဝင်ပြီးအဲ့ဒီအထက်က15ပိုက်သဘောတူတာပြီးဖြစ်တယ်။ဒါပေမဲ့ကျန်တဲ့ဟာတွေကိုလည်းဖြည့်ဆင်းသွားဖို့လိုအပ်ပါတယ်လို့ကာရိုမြို့မှာအီဂျစ်နိုင်ငံခြားရေးဝန်ကြီးဘာဒာအဗ်ဒူလာတီနဲ့အတူပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးဘလင်ကန်ကပြောခဲ့ပါတယ်ခင်ဗျ။